မြန်မာနိုင်ငံမှာဒီနေ့နောက်မန်းကျင်းပဖို့ရှိတဲ့ရွေးကောက်ပွဲတွေဟာပြည်ပြင်ပြောင်းလဲရေးအစီအစဉ်မှာအထူးအရေးပါတဲ့အဆင့်ဖြစ်မယ်လို့ Partnership Group on Myanmar မြန်မာအရေးကုလသမဂ္ဂမှာမေးဖွဲ့ကပြောလိုက်ပါတယ်။ဒီဖွဲ့ရဲ့အစည်းအဝေးတစ်ရက်ကိုတောက်ချန်လေးကနယူးယောက်မြို့ကုလသမဂ္ဂရုံးချုပ်မှာကျင်းပပြီးတဲ့နောက်ထုတ်ပြန်ချက်တွေမှာအဲ့လိုပြောထားတာပါ။ဒါ့အပြင်လုံပိုင်ခွင့်အပြည့်ရှိတဲ့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမှာအမင်းကြီးရုံွယ်မြန်မာနိုင်ငံမှာဖွင့်လှစ်ဖို့ကိုလည်းကုလသမဂ္ဂဒေမှုချုပ်ကထပ်ပြီးတောင်းဆိုသွားပါတယ်။လူခွင့်ရေးကိုမြစ်တင်ကောက်ွယ်ဖို့မြန်မာနိုင်ငံရဲ့တန်လိမ့်တံကိုဒီလိုလူခွင့်ရေးယုံွယ်ဖွင့်လှုပ်ဆောင်တာကနေအထောက်အကူဖြစ်စေနိုင်မယ်လို့တွင်းမှုချုပ်ကပြောပါတယ်။တောက်ကြောင်လေးကကျင်းပတဲ့အစည်းအဝေးမှာမြန်မာအစိုးရကိုကူစားပြုပြီးသမ္မတရုံးဝန်ကြီးတူဖြစ်သူဦးစိုးသိန်းဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့တက်ရောက်တဲ့ပေါ်အခုမာမိတ်အဖွဲ့ကကြိုးဆိုပါတယ်။ဒါဟာမြန်မာနိုင်ငံမှာပေါ်ဆောင်နေတဲ့ပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်ရဲ့အပေါင်းလက္ခဏာဆောင်လမ်းကြောင်းကိုထင်ရနေပြီးနိုင်ငံတကာအတိုင်းဝိုင်းနဲ့အပြုသဘောဆောင်ထိတွေ့ဆက်ဆံတာကိုပြနေတယ်လို့ထုတ်ပြန်ချက်ထဲမှာပြောထားပါတယ်။အပြစ်ခတ်ရစေးဆိုင်ရာဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့ပါဝင်သူအားလုံးရဲ့မျှော်လင့်ချက်တွေနဲ့ကန့်ညီတဲ့နိုင်ငံရေးတွဲဆောင်ဆွေးနွေးပွဲတစ်ခုအတွက်မူပေါင်းတွေအပေါ်သဘောတူညီချက်တစ်ခုကိုစောလင်စွာရလာဖို့အဖွဲ့ကမျှော်လင့်တဲ့အကြောင်းပြောထားပါဗျ။ရခိုင်ပြည်နယ်နဲ့တခြားဒေသတွေကလူမှုဝန်ဝိုင်းတွေအကြားတင်းမာမှုဆက်ရှိနေတာနဲ့ပတ်သက်ပြီးနောက်ထပ်ပြည်ပခန့်တွေထပ်ဖြစ်မလာအောင်တားဆီးရေးအစိုးရအနေနဲ့အခိုင်အမာလှုပ်ဆောင်မှုလိုတယ်ဆိုတာကိုအဖွဲ့ဝင်နိုင်ငံတွေကအလေးထားပြောဆိုကြတယ်လို့ကုလသမဂ္ဂရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါဗျ။မြန်မာနိုင်ငံမှာလူမျိုးစုနဲ့ကိုယ်ကိုယ်တဲ့ဘာသာပေါင်းစုံရောထွေးနေတာနဲ့နိုင်ငံရဲ့တမိန်ကြောင်းကိုအတိမတ်ပြုတာနဲ့တစ်ချိန်တည်းမှာပဲဒီမိုကရေစီပြည်ပြောင်းလောင်းလဲရေးရှေ့ဆက်ပေါ်ဆောင်နေကြတဲ့အမျှလူသားချင်းစာနာထောက်ထားမှုဆန်ရနဲ့လူခွင့်ရေးဆန်ရနိုင်ငံတကာစံနှုန်းစံထားတွေအတိုင်းဆက်ပြီးအခိုင်အမာလှုပ်ဆောင်သွားဖို့အဖွဲ့ဝင်နိုင်ငံတွေကတောင်းဆိုပါတယ်မြန်မာအရေးကုလသမဂ္ဂမာမိတ်အဖွဲ့ဟာအရင်ကရှိခဲ့တဲ့မြန်မာမိတ်ဆွေနိုင်ငံများအဖွဲ့ကို2023ခုနှစ်ကနာမည်ပြောင်းခဲ့တဲ့အဖွဲ့ဖြစ်ပါတယ်